ထက်ငါမှာ COVID-19 အရေးပေါ်ကာလအတွင်းတရားမဝင်ခိုးဝင်လာသူနိုင်ငံသား3000ကျော်ဖမ်းမိခဲ့ရမှာမြန်မာနိုင်ငံသားက1000ကျော်ပါဝင်ပါတယ်။လူမှခိုးပွဲစား300နီးပါးကိုလည်းထိုင်းအစိုးရကဖမ်းဆီးအရေးယူခဲ့တဲ့အကြောင်းထိုင်းချစ်ဆိုင် GOE သတင်းတော်မအေးမာကပြောပြပေးပါမယ်ခင်ဗျ။
ထိုင်းနိုင်ငံမှာ2020ခုနှစ်ဇူလိုင်လ10ရက်နေ့ကနေ2021ခုနှစ်မေလကုန်ပြီ17လအတွင်းနိုင်ငံအတွင်းတရားမဝင်ဝင်ရောက်လာတဲ့နိုင်ငံသားတွေပါဝင်ဖမ်းမိသူပေါင်း 32,500 နီးပါးရှိခဲ့ပါတယ်။လူမှောက်ပွဲစား282ဦးကိုလည်းဖမ်းဆီးအရေးယူခဲ့တယ်ဆိုပြီးထိုင်းကာဝေးဝန်ကြီးဌာနမှာမေလ30ရက်နေ့မှာပြုလုပ်ခဲ့တဲ့သတင်းစာရှင်းလင်းပွဲအတွင်းပြောရဲဆိုခွင့်ရှိသူဒုတိယဗိုလ်ချုပ်ခွန်ချီတန်တဝါနစ်ကပြောကြားထားခဲ့ပါတယ်။တရားမဝင်ဝင်ရောက်လာလို့ဖမ်းမိတဲ့နိုင်ငံသားတွေထဲမှာမြန်မာနိုင်ငံသားတွေအများဆုံး1000ကျော်ပါဝင်ပါတယ်။မြန်မာနဲ့တခြားအိန္ဒိယချင်းနိုင်ငံတွေကတရားမဝင်ရှေ့ပြောင်းလုပ်သားတွေဖြစ်ကြတယ်ဆိုပြီးထိုင်းတောင်ပိုင်းအခြေစိုက်ပညာရေးနဲ့ဖွံ့ဖြိုးရေးဖောင်ဒေးရှင်းကအလုံတမားရေးလှုပ်ရှားသူဦးမင်းဦးကအခုလိုပြောပါတယ်
။ဒီကော်ဝေးဝန်ကြီးဌာနကထုတ်ပြန်တာလေ
။ဟုတ်ကဲ့။
တို့အနေနဲ့ဟိုဟာပေါ့မေလကုန်ဒီဖမ်းမိရဲ့အားလုံးပေါင်းဟိုဘာဘာတရားမဝင်ဖမ်းမိတဲ့လူအလုံးပေါင်း3000ကျော်ဆိုပြီးပြောရလေအဲဒီမှာမြန်မာတော့အများဆုံးအဲ15000နဲ့300နဲ့ဆိုတဲ့နဲ့3000ပေါ့ဒုတိယအများဆုံးကကမ္ဘောဒီးယားနဲ့နောက်လာဟိုနောက်မလေးရှားအနေနဲ့ပါတယ်နောက်ကျန်တဲ့လူတွေနဲ့ပါတယ်ပေါ့အဲ့ဒါတို့ကဟိုဒါဗာလဲအခုဒါတို့အချင်းခဏသာဝေဝင်ကနာထုတ်ပြန်တဲ့အချင်းပေါ့လေအဲ့ဒါနဲ့တီးရတာအာသူတို့ဒီဖမ်းမိရဲ့အထက်မှာတရားမဝင်အဲ့လိုမျိုးနေဆက်တရားနေပြန်ပြီးတော့ဒီဖမ်းရဲကိုခိုးဝင်နေလူတွေပေါ့နော်သူတို့ထိုင်းနေဒါပေမဲ့ဒီထဲမှာတော့ပြင်ပြီးတဲ့အထက်မှာတော့ဟိုကပါသေးတာပေါ့ဒီလူမောင်ကိုကူးရဲ့ဟိုလူမောင်ကိုသမားပေါ့အဲ့ဒါလည်းပါပေါ့လူမောင်ကိုသမားကတော့သူတို့ပြောတာဒီထဲမှာတော့200ကျော်ပေါ့နော်သူတို့ပြော
ထိုင်းကာဝေးဝန်ကြီးဌာနရဲ့သတင်းစာရှင်းလင်းပွဲအတွင်းမှာပြောဆိုသွားတာကတော့လက်ရှိမှာတော့ထိုင်းနိုင်ငံကတရားမဝင်ခိုးဝင်မှုတွေကိုထိန်းချုပ်နိုင်အောင်ထိုင်းမြန်မာနယ်စပ်တစ်လျှောက်နယ်စပ်လမ်းကြောင်းတွေမှာတပ်ရင်းတပ်ဖွဲ့တွေတိုးမြှင့်ချထားပြီးမောင်းသူမဲ့အဝေးထိန်းဒရုန်းပစ်ထောက်ရင်ငယ်တွေကိုအသုံးပြီးနယ်စပ်လုံခြုံရေးကိုစောင့်ကြည့်စစ်ဆေးနေတယ်ဆိုပြီးကြေညာတော့လည်းပါတယ်နေဆက်လန်းတွေကနေတရားမဝင်အလုပ်သမားတွေအများအပြားဝင်ရောက်လာနေတာဟာလောကတက်တာတဲ့အလုပ်သမားတွေကိုအလုပ်ခိုင်းကြတဲ့စီးပွားရေးလုပ်ငန်းရှင်တွေကြောင့်လို့လည်းထောက်ပြပြောဆိုသွားပါတယ်။တရားမဝင်ဝင်ရောက်လာနေမှုတွေကိုတားဆီးနိုင်ဖို့ထိုင်းအစိုးရကဥပဒေစစ်တွေချမှတ်ပြီးမိသားစုမှာကြက်ကြက်မက်မက်ဆောင်ရွက်နေပါတယ်။ထိုင်းနိုင်ငံကကိုဗစ်ကရောဂါကြောင့်မြန်မာနိုင်ငံအပါအဝင်ထိုင်းနိုင်ငံနဲ့ထိတွေ့နေတဲ့နေဆက်တွေကနေအတော်အလာအလုံးကို2020မတ်လကတည်းကပိတ်ပင်ထားတာဖြစ်ပါတယ်။အခုလိုမျိုးထိုင်းကတားမြစ်ထားတဲ့အတွက်မြန်မာနိုင်ငံကအပါအဝင်ထိုင်းနိုင်ငံထဲမှာအလုပ်လုပ်ချင်ကြတဲ့အိန္ဒိယချင်းနိုင်ငံကသူတွေဟာရတဲ့နည်းနဲ့ထိုင်းနိုင်ငံဘက်ကိုဝင်ဖို့ကြိုးစားနေကြတာပါ။ဒါရင်မကမြန်မာနိုင်ငံမှာစစ်တပ်အာဏာသိမ်းခဲ့တဲ့ဖေဖော်ဝါရီလ10ရက်နေ့နောက်ပိုင်းစစ်ကောင်စီကဖမ်းဆီးအရေးယူမှာကိုစိုးရိမ်လို့ထိုင်းနိုင်ငံဘက်ထွက်ပြေးလာကြသူတွေလည်းရှိနေပါတယ်။စစ်ကောင်စီကအာဏာသိမ်းခဲ့တဲ့လေးလအတွင်းမှာထိုင်းနိုင်ငံထဲကိုမြန်မာနိုင်ငံဘက်ကအမြောက်အများဝင်ရောက်လာနေကြတဲ့အတွက်ဒီလပိုင်းရဲ့အတွင်းမှာပဲဖမ်းမိတဲ့မြန်မာနိုင်ငံသား3000ကျော်မနည်းရှိပါရဲ့ရှင်။